အာဖဂန်နစ္စတန်နိုင်ငံဖွံ့ဖြိုးရေးအတွက်အမေရိကန်ကထောက်ပံ့ပေးမှုတွေကအစီအစဉ်ပေါင်း200ဇင်ကျော်လောက်ဟာဒေါ်လာ 2.3 ဘီလီယံကုန်ကျခဲ့ပေမဲ့လည်းအောင်မြင်ခြင်းမရှိခဲ့ဘူးလို့အမေရိကန်အစိုးရလုပ်ငန်းများစောင့်ကြည့်ရေးအေဂျင်စီကပြောပါတယ်စစ်ပွဲတံတွေခံခဲ့ရတဲ့အာဖဂန်နိုင်ငံပြန်လည်ထူထောင်ရေးအတွက်ရည်ရွယ်ပြီးဒေါ်လာဘီလီယံပေါင်းများစွာအမေရိကန်အခွန်ပေးဆောင်သူတွေရဲ့ငွေတွေကိုအစိုးရအနေနဲ့မှန်မှန်ကန်ကန်သုံးစွဲခြင်းရှိမရှိဆိုတာကိုစောင့်ကြည့်ရတဲ့စီကားအဖွဲ့ကသူတို့ရဲ့တွေ့ရှိချက်တွေကိုစနေနေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီက2012ခုနှစ်မှာဖွဲ့စည်းပေးခဲ့တဲ့ MISTI ရဲ့အာဖဂန်နိုင်ငံတည်ငြိမ်မှုစီမံကိန်းတွေရဲ့အကျိုးသက်ရောက်မှုကိုသုံးသပ်တဲ့စီမံကိန်းတွေကိုဥတီစစ်ဆေးခဲ့တာဖြစ်ပါတယ်။အာဖဂန်အစိုးရထိ ंछ ုံမှုရှိတဲ့ဒေသတွေကိုပြစ်မှတ်ထားပြီးအချမ်းဖက်သမားတွေကထိုးနဲ့တိုက်ခိုက်ခံခဲ့ရတဲ့တစ်ချိန်တည်းမှာပဲ USAID အနေနဲ့တည်ငြိမ်ရေးနဲ့ဆိုင်တဲ့လုပ်ငန်းစီမံကိန်းတွေအကောင့်ထည့်ဖော်ရေးအတွက်အကွက်ကျတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့အကြောင်းစီကားရဲ့အစီအခံစာမှာဖော်ပြထားပါတယ်။တိကျတဲ့ data အချက်အလက်တွေမရရှိခဲ့တဲ့အတွက် USAID အဖွဲ့ကလှုပ်ဆောင်ခဲ့တဲ့တည်ငြိမ်ရေးဆိုင်ရာစီမံကိန်းဘယ်နေရာမှာတည်ရှိတယ်ဆိုတာကိုအတိအကျဖော်ပြနိုင်ခြင်းမရှိဘူးလို့လည်း MISTI ကလေ့လာခဲ့တဲ့ contract company ကပြောပါတယ်